မလေးရှားနိုင်ငံကမြန်မာအရေးတက်ချွတ်လှုပ်ရှားသူနဲ့ဒုက္ခသည်နဲ့အလုံသမားအရေးတက်ချွတ်လှုပ်ရှားသူမတ်တူဇာမောင်နဲ့သူ့မရဲ့မိသားစုဝင်အားလုံးဇူလိုင်လ၄ရက်နေ့ကစပြီးအတင်းအဓမ္မခေါ်ဆောင်ခံသွားရတယ်လို့ Human Rights Watch ကဇူလိုင်လ၁၇ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ခုချိန်ထိတော့ဘသူဘော်ဝါတွေရဲ့လက်ချက်ဆိုတာကိုမသိရသေးပါဘူး။ဒီသတင်းနဲ့ပတ်သက်ပြီး VOE သတင်းတော်မအေးမကအခုလိုသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကမြန်မာဒုက္ခသည်တွေနဲ့မြန်မာအလို့သမားရေးတက်ကြွလှူရှားသူဒေါ်သူဇာမောင်နဲ့သူမမိသားစုဝင်အားလုံးကိုအမိမသိသူတွေကဇူလိုင်လ၄ရက်နေ့ကအိမ်ကိုလာရောက်ပြီးခေါ်ဆောင်သွားတာဖြစ်ပါတယ်။ဒေါ်သူဇာမောင်ဟာအမျိုးသားညီညွတ်ရေးအစိုးရလက်အောက်ခံအလို့သမားဝန်ကြီးဌာနကနေဖွဲ့စည်းပေးထားတဲ့မလေးရှားနိုင်ငံဆိုင်ရာမြန်မာ Migrant Worker Committee ရဲ့တာဝန်ခံတဦးဖြစ်သလိုမလေးရှားနိုင်ငံဆိုင်ရာမြန်မာ Muslim Refugee Committee ရဲ့တီထောင်သူဥက္ကဋ္ဌလည်းဖြစ်ပါတယ်။သူမကိုခေါ်ဆောင်သွားပြီးတဲ့နောက် CCTV ကနေတွေ့ရှိချက်တွေကိုမြန်မာ Migrant Worker Committee ရဲ့တာဝန်ခံတဦးကအခုလိုပြောပြပါတယ
်။ဒီကျဲကားလို့ခင်ရတဲ့ကားတစ်စီးပြီးတော့ဒီတို့ကဒီရရှိနေတဲ့ဝင်ရေးချိန်မှာသူတို့ရဲ့ရဲ ID ကိုပြရတယ်။ရဲ ID ကိုပြရတယ်။ရဲ ID ပြပြီးဝင်သွားတယ်။ဝင်သွားတဲ့အချိန်က၄နာရီ30လောက်ကသူပြန်ထွက်သွားတဲ့အချိန်က9နာရီ10မိနစ်18မိနစ်ပေါ့။တော်သူဇာမောင်ရဲ့ကားရဲ့တော်သူမတော်သူဇာမောင်တားစီးတဲ့ကားပေါ့နော်။ကားနဲ့စီးလုံးရဲ့နောက်ပြီးတော့ကလာရဲလို့ပြောတဲ့ကားရဲ့အဲ့တက်ကားတုံးစီရတားရှိနော်။ဆင်ကထွက်သွားတယ
်။မလေးရှားမှာရှိတဲ့တက်ကြွလှုပ်ရှားသူတွေပြောတာကတော့ဥပဒေနဲ့မညီတာတွေလောက်တာကြောင့်စစ်ဆေးဖို့ခေါ်ဆောင်သွားတာလို့လည်းပြောဆိုနေသူတွေရှိတယ်လို့တချို့ကတော့ထွက်ပြေးသွားတာဆိုပြီးဝေဖန်နေကြသူတွေလည်းရှိပါတယ်။လက်တလုံးမှာတော့ဒေါ်သူဇာမောင်ကိုခေါ်ဆောင်သွားသူတွေဟာအမိမသိသူတွေလားမလေးရှားရဲတွေလားဆိုတာကတော့မသိသေးပေမဲ့သူမနဲ့အတူခေါ်ဆောင်ခံသွားရတဲ့ကလေးတွေအတွက်ကတော့စိုးရိမ်စရာရှိကြောင်းကိုလည်းအခုလိုပြောပြပါဗျ။
တကယ်လို့တော်သူဇာမောင်ဒါဥပမာပေါ့နော်။သူကအပြင်အခုကျူလွန်ထားတယ်ဆိုလို့ဒီတော်သူဇာမောင်ကိုဖမ်းဆီးပိုင်ဝင်ရှိတယ်။သူ့တော့ကလေးတွေဒီသူတို့ဒီဘာမှမလုပ်ထားဘူး။ကျောင်းသားတွေဖြစ်နေတဲ့အတွက်သူတို့မှသူတို့ကတော့ဖမ်းပိုင်ဝင်မရှိဘူးပေါ့နော်။ဒါတွေကတော့ကျွန်တော်ဥပဒေအရတော့ကျွန်တော်တို့ဟိုဘယ်လိုပြောမလဲ။အားဝေးပိုင်ဝင်ရှိတဲ့ကလေးတွေဒီဥစားပေါ့။ကျန်တဲ့အပိုင်းရာကျတော့ရဲရဲ့ investigation မပြီးမရှင်းသူတွေနဲ့တယ်ဆိုတော့ကျွန်တော်တို့တည်ရှိချင်တာမတိရသေးတဲ့အတွက်ကလေးတွေရဲ့ right ပေါ့ human right အနေရာတော့ကျွန်တော်တို့အဲ့ဒါကိုတော့လိုအပ်တာပေါ့
။မလေးရှားအစိုးရအနေနဲ့မြန်မာဒုက္ခသည်ရေးတက်ကြွလှုပ်ရှားသူဒေါ်သူဇာမောင်နဲ့သူမရဲ့ကလေး၃ဦးခင်မုန်းနဲ့မိသားစုဝင်တွေအတင်းအကျပ်ခေါ်ဆောင်ခံရမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာစွာစုံစမ်းစစ်ဆေးမှုတွေအများဆုံးလုပ်ပေးဖို့ကိုလည်း Human Rights Watch ကတောင်းဆိုခဲ့ပါတယ်။တော်သူဇာမောင်တို့မိသားစုဟာနှစ်ပတ်ကြာတဲ့အထိသတင်းအစနပျောက်နေတဲ့အပေါ်မှာလဲ Human Rights Watch ရဲ့အာဆဆိုင်ရာဒါရိုက်တာကလည်းဒီဖြစ်ရပ်အတွက်စိုးရိမ်စရာအခြေအနေရှိနေပြီလို့လည်းပြောဆိုခဲ့ပါတယ်။တော်သူဇာမောင်တို့မိသားစုဟာ2015ခုနှစ်မှာမြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြသူတွေဖြစ်ပါတယ်။သူတို့အားလုံးဟာမလေးရှားနိုင်ငံမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကဒုက္ခသည်များဖြစ်အတိမတ်ပြုထားတဲ့သူတွေဖြစ်ပါတယ်ရှင်။